အခုကျင်းပပြီးပြီးသွားတဲ့ရွေးကောက်ပွဲတွေမှာရွေးကောက်တင်ရောက်ခံရတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့အသစ်ဖွဲ့စည်းပေါ်ပေါက်လာတဲ့လွှတ်တော်တွေကနေဒုတိယသမ္မတသုံးဦးကိုရွေးချယ်ပြီးတဲ့နောက်အဲ့ဒီသုံးဦးတည်းကမှသမ္မတကိုရွေးချယ်ကြရမှာပါ။ဘယ်သူပဲသမ္မတအဖြစ်ရွေးကောက်တင်ရောက်ခံရသည့်ဖြစ်စေဆုံးဖြတ်ချက်တွေကိုချမှတ်သွားမှာကတော့သူပဲဖြစ်တယ်လို့ဒေါက်ဆန်းစုကြည်က CNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းခံတွင်ပြောသွားပါတယ်။
ကျမကအနိုင်ရပါတီရဲ့ခေါင်းဆောင်ဖြစ်တာကြောင့်တမရရဲ့အထက်ကနေဆုံးဖြတ်ချက်တွေအလုံးကိုချသွားမယ်ဆိုတာကတိတ်ကိုရိုးရှင်းတဲ့ကိစ္စပါ။တမရဆိုတာကအခြေခံဥပဒေရဲ့လိုအပ်ချက်အရကျမတို့ရွေးချယ်မဲ့သူတဦးဖြစ်ပါတယ်
။တမရမှာလုပ်ပိုင်ခွင့်အာဏာရှိမှာမဟုတ်ဘူးဆိုတာဒေါက်ဆန်းစုကြည်ကထပ်ပြောပါတယ
်။ဒါကိုအသေးအချာကိုနားလည်ရပါမယ်။တမရမှာဘာလုပ်ပိုင်ခွင့်မှရှိမှာမဟုတ်ပါဘူး။သူဟာပါတီရဲ့ဆုံးဖြတ်ချက်တွေအတိုင်းလှုပ်ဆောင်ရမှာပါ
။ဒီလိုလှုပ်တာကအကောင်းဆုံးဖြစ်မယ်လို့ဘာကြောင့်ယူဆတာလဲဆိုတော့ဒေါက်ဆန်းစုကြည်ကအခုလိုဖြေပါတယ
်။ဒါကလှုပ်ဆောင်ရမယ်တခုတည်းသောနည်းလမ်းမှာဘာကြောင့်လဲဆိုဘလို့ဒီမိုကရေစီနိုင်ငံမျိုးမှာမဆိုအနိုင်ရပါတီခေါင်းဆောင်ကအစိုးရအဖွဲ့ခေါင်းဆောင်ဖြစ်တာပါပဲ။ဒီအခြေခံဥပဒေကဒါကိုခွင့်မပြုဘူးဆိုရင်ဒီမိုကရေစီနီးလမ်းအတိုင်းရှေ့ဆက်လုပ်နိုင်အောင်အစီအစဉ်တွေလုပ်ရပါမယ်
။နိုင်ငံတော်သမ္မတဟာလုပ်ပိုင်ခွင့်အာဏာမရှိဘူးဆိုရင်ဒါဟာအစိုးရရဲ့လုပ်ငန်းတွေကိုထိခိုက်လာနိုင်ပွဲမရှိပါဘူးလား။ဒေါက်ဆန်းစုကြည်ကတော့မရှိပါဘူးတဲ့
။အစိုးရရဲ့လုပ်ငန်းတွေကိုဘာကြောင့်တက်ရောက်ရမှာလဲ။အစိုးရတရားရှိမယ်။စနစ်တကျလဲပတ်လုပ်ဆောင်မယ်။သူဘာလုပ်နိုင်လဲဆိုတာကိုသမ္မတကိုအတိအကျပြောသွားမှာပါ။
ယူကောက်ပွဲကအခိုင်အမာအနိုင်ရတာနဲ့အတူပါတီနဲ့ပါတီဝင်တွေပေါ်သူ့ရဲ့စီမံခန့်ခွဲပုံကိုကြည့်ပြီးအာဏာရှင်သဘောမျိုးအစိုးရကိုထိန်းချုပ်လှုပ်ဆောင်သွားမှာလားဆိုတာစိုးရိမ်သူတွေရှိပါတယ
်။လွယ်ကူတဲ့အကြောင်းပြချက်နဲ့တော့အာဏာရှင်အစိုးရတရမဖြစ်နိုင်ပါဘူး။ဘာကြောင့်လဲဆိုကျမတို့ရဲ့အင်အားကလူမှုပါ။အဲ့ဒါအများပြည်သူပါ။လူမှုရဲ့ထောက်ခံမှုကြောင့်ကျမတို့ရက်တီနိုင်ခဲ့တာပါ။လူမှုထောက်ခံမှုပေါ်အားပြုတဲ့အစိုးရမျိုးတွေဟာဘယ်တော့မှအာဏာရှင်အစိုးရမဖြစ်ပါဘူး
။လွတ်တော်တည်တည်မှာကာဝေးဦးစီးချုပ်ကခံထားတဲ့25ရာခိုင်နှုန်းသောစစ်ဖက်ကိုယ်စားလှယ်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်စွမ်းအပေါ်စိုးရိမ်ချက်တွေရှိနေတာကြောင့်ပူးပေါင်းလှုပ်ဆောင်မှုဘယ်လိုရည်ရွယ်ထားသလဲဆိုတဲ့မေးခွန်းကိုလည်းဒေါက်ဆန်းစုကြည်ကအခုလိုဖြေပါတယ
်။စစ်ဖက်ပဲဖြစ်ဖြစ်တခြားဘယ်အဖွဲ့ပဲဖြစ်ဖြစ်ပါပူးပေါင်းဆောင်ရွက်မှုဆိုတာကလုပ်သွားရမယ့်ကိစ္စတစ်ခုပါ။ညာရင်းချင်းတော့မဖြစ်ပါဘူးအယူအဆအရသာမဟုတ်ဘဲလှုပ်ဆောင်ခြင်းအပြင်တိဆောက်ဖို့တင်ယူသွားရမှာပါအခြေအနေကိုကျမတို့ဘယ်လိုကင်တွယ်မယ်ဆိုတာအခြေအနေဘယ်လိုဖြစ်ထွန်းပြောင်းလဲလာမယ်ဆိုတဲ့အပေါ်မှာမူတည်ပါတယ်ဒါကအတိအကျစီကံနီလန်သတ်မှတ်လို့ရတဲ့ကိစ္စမဟုတ်ပါဘူးစစ်ဖက်ကယူထားတဲ့25ရာခိုင်နှုန်းဟာအချိန်နဲ့အမျှမရှိရတော့ဘူးဆိုတာ NLD ကတရားဝင်ပြောထားတာပါဘာကြောင့်လဲဆိုဒါကဒီမိုကရေစီနီးစာလှုပ်ဆောင်ပုံတွေနဲ့မကိုက်ညီလိုပါပြန်လည်တင့်မြတ်ရေးအကျိုးအတွေ့ချင်းကတ်တဲ့နီလန်းနဲ့ညှိနှိုင်းလှုပ်ဆောင်သွားမှာပ
ါမိမိတို့အစိုးရတရားဖွဲ့စည်းပြီးတာနဲ့စစ်ဖက်အနေနဲ့စစ်ဆက်ညှိနှိုင်းဖို့လမ်းဖွင့်ထားရပါမယ်လို့လည်းဒေါက်ဆန်းစုကြည်ကပြောသွားပါတယ်ခင်ဗျာ